အခုပထမဆုံးမြန်မာနိုင်ငံမှာငြိမ်းချမ်းရဖို့အတွက်ထိုင်းနိုင်ငံကနေဥဆောင်ကြိုးပမ်းသွားမယ်လို့ထိုင်းဝန်ကြီးချုပ်အသေးဆရတ်တာကတိုင်းမဂ္ဂဇင်းနဲ့တည်ထောင်မေးမြန်းရာမှာပြောသွားတဲ့အကြောင်းပါဝင်တဲ့မက်စလာဆက်နှစ်ကတိုင်းမဂ္ဂဇင်းကောက်နှုတ်ချက်ကိုတင်ပြပါမယ်။မြန်မာနိုင်ငံမှာ2022ခုနှစ်စစ်တကအာဏာသိမ်းပြီးတွေကသွေးချောင်းစီးပြည်တွင်းစစ်ဖြစ်ပွားနေတဲ့အချိန်မှာမိုင်မောင်း1500ကျော်နေနမိတ်ချင်းဆက်ဆက်နေတဲ့ထိုင်းနိုင်ငံဟာအဓိကတာဝန်ရှိသူ stakeholder တူဖြစ်လာတယ်လို့စရတ်တာကပြောသွားပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရဖို့ဆွေးနွေးတဲ့နေရာမှာထိုင်းနိုင်ငံကနေဦးဆောင်မှုအာဆီယံနိုင်ငံတွေကြားမှာသဘောတူညီထားတဲ့အကြောင်းမကြခင်မှာစုစည်းညီညွတ်ပြီးငြိမ်းချမ်းတဲ့မြန်မာနိုင်ငံဖြစ်လာဖို့သဘောတူဆုံးဖြတ်ချက်ချနိုင်နိုင်မယ်လို့သူယုံကြည်တဲ့အကြောင်းနဲ့ဒီလိုဖြစ်မလာခင်မှာထိုင်းမြန်မာနေဆက်တစ်လျှောက်မှာလိုအပ်နေသူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောသွားတာကိုတိုင်းမဂ္ဂဇင်းရဲ့ကောက်နှုတ်ချက်မှာဖော်ပြထားပါတယ်။ဒါအပြင်အာဆီယံဒေသတစ်ခုလုံးကလူရေတန်း650ရှိတဲ့ထဲမှာဆရာကိုင်းနှောင်းကမြန်မာနိုင်ငံသားတွေဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းမှုဟာဒေသတစ်ခုလုံးအတွက်အကျိုးဖြစ်ထွန်းစေမှာဖြစ်တဲ့အကြောင်းထိုင်းဝန်ကြီးချုပ်ဆရတ်တာကပြောသွားတဲ့အကြောင်းလည်းတိုင်းမဂ္ဂဇင်းမှာဖော်ပြပါရှိပါတယ်။အခုဆက်လက်ပြီးမက်စလာဆက်နှစ်ရက်နေ့က East Asia Foreign စာဆောင်မှာဖော်ပြခဲ့တဲ့အာဆီယံရဲ့မြန်မာအရေးဖြစ်ရှင်ဤဟာပြောင်းလဲစာပြုလာပြီးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတင်ပြပါမယ်။မြန်မာနိုင်ငံတော်မှာမြန်မာစစ်တပ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေအောင်ပွဲခံလာတာနဲ့အမျှအိနီးချင်းနိုင်ငံရဲ့ရည်တည်ချက်ကလည်းပြောင်းလာတယ်လို့ဆောင်းပါးကဆိုပါတယ်။စိတ်ဝင်စားစရာအကောင်းဆုံးကထိုင်းအစိုးရရဲ့မူဝါဒအပြောင်းလဲပဲဖြစ်ပါတယ်။အရင်ကအာဏာသိမ်းစစ်ကောင်ဆောင်ပရာယုတ်ချန်ဟိုချောခေါင်းဆောင်နဲ့ထိုင်းအစိုးရလက်အောက်မှာထိုင်းနိုင်ငံဟာအာဆီယံအဖွဲ့အစည်းကဂျိုကောင်ဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံဟာအာဆီယံကနေချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုလိုက်နာပါမယ်လို့ကတိပြုထားပေမဲ့တကယ်တမ်းမှာမလိုက်နာပဲစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီတို့ကိုပုံမှန်လင်းလင်းအားပေးထောက်ခံခဲ့ပါတယ်။မြန်မာစစ်တပ်ကိုဆန့်ကျင်တိုက်ခိုက်တဲ့လက်နက်ကိုင်တပ်ဖွဲ့တွေကိုဘုံကျဲချတဲ့တိုက်လေရင်နေထိုင်းလေပိုင်နဲ့ထဲကိုဝင်ရောက်ကျူးကျော်လာတာကိုခွင့်ပြုထားပြီးနေဆက်ကိုဖျက်ချော်ထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်တွေကိုလည်းပြန်မောင်းထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းဝန်ကြီးချုပ်ဆရတ်တာတာဗီဆင်ဦးဆောင်တဲ့အရက်သားအစိုးရတွေတက်လာတဲ့အချိန်မှာတော့ထိုင်းနိုင်ငံရဲ့မူဝါဒအပြောင်းလဲဖြစ်ပေါ်လာပါတယ်။နိုင်ငံခြားရေးဝန်ကြီးပမ်ပရီဟာအာဆီယံကိုဗဟိုပြုတဲ့ချင်းကပ်ပုံကိုကျင့်သုံးပြီးဒါဟာအာဆီယံဥက္ကဋ္ဌလာအိုနိုင်ငံကပြုလုပ်နေတဲ့တိတ်ဆိတ်သောတန်တမာနည်းလမ်းနဲ့လည်းကိုက်ညီနေတယ်လို့ဆောင်းပါးကဆိုပါတယ်။အရင်ထိုင်းဆိုရဟာအာဆီယံရဲ့မြမအရေးဆောင်ရွက်ချက်တွေကိုမထေမဲ့မြင်ပြုခဲ့ပေမဲ့လက်ရှိထိုင်းဆိုရကတော့လုံးဝပြောင်းလဲပြီးအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုလုံးဝလိုက်နာမဲ့လက္ခဏာပြနေပါတယ်။ဒါအပြင်အာဆီယံဥက္ကဋ္ဌလာအိုနိုင်ငံရဲ့အပြော့နည်းနဲ့ချင်းကပ်ပုံဟာလည်းအလုပ်ဖြစ်ပုံရတယ်လို့ဆောင်းပါးကသုံးသပ်ထားပါတယ်။ပြီးခဲ့တဲ့နှစ်ကလာအိုနိုင်ငံလွန်ပရာဘန်မြို့မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများတွေ့ဆုံပွဲမှာမြန်မာနိုင်ငံကနေပထမဆုံးအနေနဲ့နိုင်ငံရေးနဲ့မဆိုင်တဲ့ကိုယ်စားလှယ်တူကိုဆေလွတ်ခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာစစ်ကောင်စီကနေဆေလွတ်တဲ့မြန်မာနိုင်ငံကိုယ်စားပြုသူအဖြစ်တက်ရောက်လာတဲ့အာဆီယံအတွင်းဝန်ဒေါ်မာလာတန်းထိုက်ကအာဆီယံအနေနဲ့မြန်မာနိုင်ငံပေါ်မှာမျက်မျှတရနဲ့ဗမ်းမလိုက်ပဲဆက်ဆံကြပါလို့တိုက်တွန်းခဲ့တာကိုကြည့်ရင်အာဆီယံဖွဲ့အတွင်းမှာဖယ်ကျင်ခံထားရတာကိုစစ်ကောင်စီကမကျင့်တဲ့ကြောင်းလဲထင်ရှားနေပါတယ်။အခုဆိုရင်မြန်မာအရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံအားလုံးရဲ့ဆောင်ရွက်ချက်တွေကိုတာဝန်ယူစစ်ဆက်ညှိနှိုင်းဆောင်ရွက်မယ်။အာဆီယံအထူးကိုယ်စားလှယ်တစ်ဦးကိုခန့်အပ်ထားပြီးဖြစ်တဲ့အတွက်အရင်အာဆီယံဥက္ကဋ္ဌဟောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်လက်ထက်ကလို့အဖွဲ့ဝင်တနိုင်ငံရဲ့ဆောင်ရွက်ချက်ကိုအခြားတနိုင်ငံကဆန့်ကျင်ပြောဆိုတာမျိုးမဖြစ်နိုင်တော့ဘူးလို့လည်းယူဆရပါတယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာနိုင်ငံမှာတိုက်ခိုက်မှုတွေရော့ကျပြီးအေးဇန်တည်ငြိမ်မှုတွေပြန်ရလာစေမယ့်အခြေအနေတွေပြောင်းလဲတွေကိုအခု2024ခုနှစ်အတွင်းမှာစတင်ပေါ်ပေါက်လာနိုင်ပါတယ်လို့ဆောင်းပါးကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။